မမှာလက်ခံတွေ့ဆုံပါတယ်2023ခုနှစ်တွင်85နှစ်ပြည့်မြောက်တော်မှာဖြစ်တာကြောင့
်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီဟာတရားဝင်ဖြစ်မှုမရှိတဲ့အပြင်စိုးပွားပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အတွက်နိုင်ငံတကာကအသိမှတ်ပြုပဲထိတွေ့ဆက်ဆံမှုတွေမလုပ်ဘဲထားခဲ့တာပါဒါပေမဲ့လည်းဩဂတ်လအစောပိုင်းကရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလာဗရော့ဖ်နေပြည်တော်ကိုတွားရောက်ခဲ့ပြီးစစ်ကောင်စီကောင်ဆောင်စစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးတို့နဲ့တွေ့ဆုံခဲ့တာကတော့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကိုတရားမဝင်ဖြစ်စေဖို့ကြိုးပမ်းအားထုတ်မှုအားလုံးအတွက်စိတ်ပျက်အားရစရာဖြစ်စေခဲ့ပါတယ
် One of the participants in the East Asia Summit in ASEAN regional forum meetings Russian Foreign Minister Lavrov visited with regime leaders in Burma just a few days ago
အခုလိုနေပြည်တော်ကိုတွားရောက်ခဲ့ပြီးမြန်မာစစ်ကောင်ဆောင်တွေကိုချစ်ကြည်ရင်းနှီးတဲ့မိဖန်လို့ခေါ်ဝေါ်ခဲ့တဲ့အတွက်မြန်မာနိုင်ငံအကြက်တဲကိုဖြည့်ရှင်းမှုကြိုးပမ်းအားထုတ်မှုအားလုံးအလကားဖြစ်သွားစေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဩဂတ်လ5ရက်နေ့ကဖနွန်ပင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရုရှားနိုင်ငံသားရဲ့ဝန်ကြီးဖြစ်သူကိုနာမည်တက်ပြီးဝေဖန်ပြောဆိုသွားခဲ့ပါတယ်။အစဉ်လာရာတရုတ်နဲ့ရုရှားနှစ်နိုင်ငံဟာမြန်မာနိုင်ငံကအာဏာရှင်အစိုးရတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးတည်ထောင်ထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအကာအကွယ်ပေးခဲ့တာပါ။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့အိမ်နီးချင်းဖြစ်တဲ့အပြင်နိုင်ငံရေးစီးပွားရေးနဲ့မဟာဗျူဟာရပူးပေါင်းဆောင်ရွက်မှုတွေကိုအခြေခံပေးမယ်။မြန်မာနဲ့ရုရှားရဲ့ဆက်ဆံရေးကတော့စစ်လက်နက်ပစ္စည်းရောင်းချမှုတစ်ခုတည်းကိုအခြေခံတာတွေ့ရပါတယ်။စင်ကာပူအခြေစိုက်နိုင်ငံတကာလေ့လာရေး Yusof Isis Institute ကထုတ်ပြန်တဲ့စာတမ်းမှာရုရှားနိုင်ငံဟာအရှိတောင်အရှာနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်နေပြီးပူးပေါင်းဆောင်ရွက်မှုအရလည်းတိုးတက်နေပြီမယ်။ဒီနိုင်ငံတွေကိုရုရှားလို့လက်နက်တွေအလုံးရင်းနဲ့ရောင်းချမှုဆက်လက်တည်မြဲဖို့အတွက်အဓိကထားလှုပ်ဆောင်နေတာဖြစ်တယ်လို့သုံးသပ်ထားပါတယ်။ကမ္ဘာသမိုင်းကိုပြန်ကြည့်မယ်ဆိုရင်စစ်အခေတ်အတွင်းမှာအမေရိကန်နဲ့ဆိုဗီယက်ပြောင်စုအင်အားကြီးနှစ်နိုင်ငံဟာမဟာမိတ်နိုင်ငံတွေ၊ရန်သူနဲ့ပြိုင်ဘက်နိုင်ငံတွေ၊ကြားနေနိုင်ငံတွေကိုစစ်လက်နက်ပစ္စည်းတွေပေးအပ်ပြီးဩဇာအာဏာဖျက်ကျက်ဖို့ကြိုးစားတဲ့ Defense Diplomacy နည်းဗျူဟာကိုကြဲကြဲပြန့်ပြန့်အသုံးချခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီချိန်ကကမ္ဘောဒီးယား၊ဗီယက်နမ်၊မြောက်ကိုရီးယား၊ကျူဘာစတဲ့ကွန်မြူနစ်နိုင်ငံတွေဟာဆိုဗီယက်ပြောင်စုကနေပေးအပ်တဲ့စစ်လက်နက်ပစ္စည်းတွေကိုလုံလုံလည်လည်မှီခိုနေခဲ့ရပြီးဆိုဗီယက်ခေါင်းဆောင်တွေကိုကျေးဇူးတင်ထိုက်သူအဖြစ်ရှုမြင်နေခဲ့ကြတာပါ။စစ်အခေတ်ကုံဆုံးချိန်မှာတော့ဆိုဗီယက်ပြောင်စုနေရာကိုဆက်ခံတဲ့ရုရှားနိုင်ငံဟာနိုင်ငံငယ်တွေရဲ့အထင်ကြီးလေးစားမှုနဲ့ရှိပြီးသားမဟာဗျူဟာရပူးပေါင်းဆောင်ရွက်မှုတွေကိုအသုံးချပြီးကမ္ဘာအထက်လက်နက်ရောင်းနိုင်ငံတနိုင်ငံအဖြစ်အသွင်ပြောင်းလဲလာခဲ့တာပါ။ဒီနေ့ချိန်မှာတော့ရုရှားနိုင်ငံဟာအမေရိကန်ကလွဲရင်ကမ္ဘာပေါ်မှာဆက်လက်နက်ပစ္စည်းဒုတိယအများဆုံးတင်ပို့တဲ့နိုင်ငံအဖြစ်ကာလရှည်ကြာရပ်တည်နေခဲ့ပြီးရုရှားရဲ့လက်နက်တင်ပို့မှုတွေဟာလည်းမဟာမိတ်နိုင်ငံတွေကိုမဟာဗျူဟာရအင်အားချိန်ခွင်ရှာထိန်းညှိဖို့တက်စီးပွားရေးဆန်ဆန်အကျိုးမြတ်တစ်ခုတည်းအတွက်တင်ပို့တဲ့ပုံစံဖြစ်လာနေပါတယ်။သူပြင်စည်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်တဲ့ Defense Diplomacy နည်းဗျူဟာထဲမှာသက်ဆိုင်ရာနိုင်ငံတွေကိုလက်နက်နဲ့နည်းပညာရောင်းချခြင်းစစ်တပ်ချင်းပူးတွဲစည်ရေးလေ့ကျင့်ခြင်းစစ်သမောတွေတွားရောက်လည်ပတ်ခြင်းစည်ရေးသူတွေတနာပူးပေါင်းဆောင်ရွက်ခြင်းပညာတော်သင်တွေအပြန်အလှန်ဆေးလွတ်ခြင်းနဲ့နိုင်ငံတကာစည်ရေးမစ်ရှင်တွေမှာအတူပူးပေါင်းပါဝင်ခြင်းစတဲ့လုပ်ငန်းအမျိုးမျိုးပါဝင်ပေမဲ့ရုရှားနဲ့အရှိတောင်အရှနိုင်ငံတွေအကြားမှာတော့လက်နက်နဲ့နည်းပညာရောင်းချမှုကလွဲရင်တနည်းအပိုင်းတွေမှာပူပေါင်းဆောင်ရွက်မှုမရှိလောက်နေပါတဲ့အကြောင်း Yusof Isis Institute ကစာတမ်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရုရှားဟာအရှိတောင်အရှနိုင်ငံတွေကိုနံပါတ်၁လက်နက်တင်ပို့ရောင်းချတဲ့နိုင်ငံဖြစ်ဆက်လက်ရပ်တည်နိုင်မှုစိန်ခေါ်မှုတွေလည်းရှိနေပါတယ်။2010ပြည်နှစ်ကနေ2019ခုနှစ်အတွင်းရုရှားရဲ့လက်နက်ပစ္စည်းတင်ပို့မှုက18ရာခိုင်နှုန်းထိကျော်ကျသွားတယ်လို့စီးရင်နေမှာဖော်ပြထားပါတယ်။အခုချိန်မှာရုရှားလုပ်လက်နက်တွေဟာအမေရိကန်ဥရောပနဲ့အာရှကလက်နက်ကုမ္ပဏီတွေရဲ့ရှင်ပြိုင်မှုတွေနဲ့ကြုံလာရတာရုရှားလက်နက်တွေအများဆုံးဝယ်ယူနေတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေဟာပြည်ရင်းထုတ်လက်နက်တွေနဲ့အစားထိုးလာတာအပြင်အခုနောက်ပိုင်းမှာရုရှားဟာယူကရိန်းနိုင်ငံကိုဝင်ရောက်ကျူးကျော်ခဲ့တဲ့အတွက်အနောက်နိုင်ငံတွေကရုရှားရဲ့လက်နက်ရောင်းချမှုတွေကိုပိတ်မှတ်ထားပြီးပိတ်ဆို့အရေးယူမှုတွေလုပ်လာတဲ့အတွက်ရုရှားလက်နက်ကိုဝယ်ယူနေကြနိုင်ငံချို့ဟာလက်ပြောင်းပြီးဝယ်ယူတာတွေပြုတ်လုလာကြတာကြောင့်ရုရှားရဲ့လက်နက်တင်ပို့မှုကျော်ကျလာတာဖြစ်တယ်လို့Yusof Isis Institute ရဲ့စာတမ်းမှာသုံးသပ်ဖော်ပြထားပါတယ်။ရုရှားနိုင်ငံဟာလက်နက်ဝယ်ယူနေကြဖောက်သည်နိုင်ငံချို့ဆုံးရှုံးရတဲ့အခါမှာလက်နက်အကြောင်းဝင်နဲ့ဆက်ဆံရေးတိစောက်ထားတဲ့မြန်မာစစ်ကောင်စီလိုအာဏာရှင်ဖောက်သည်တွေစီက ဝယ်ယူမှုကိုသာပိုပြီးမှီခိုလာရမှာဖြစ်တဲ့အကြောင်းအခုတစ်ပတ်သမိုင်းနဲ့ကပြစ်စုံပန်စီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။